ပါကစ္စတန်နိုင်ငံမှာတော့နောက်မြောက်ပိုင်းအာဖဂန်နစ္စတန်နဲ့ကပ်ရိုက်မှာတည်ရှိတဲ့မတည်ငြိမ်တဲ့ခိုင်ဘာပတ်တန်ခွာပြည်နယ်ဘန်နူအရံမှာစစ်သည်တွေကပါကစ္စတန်စစ်တပ်ရင်တန်းကိုအသေးခံဘုံခွဲသမားကမော်တော်ဆိုင်ကယ်နဲ့တိုက်ခိုက်တဲ့အတွက်စစ်သား9ဦးသေဆုံးပြီးအများပြားဒဏ်ရာရတယ်လို့ပါကစ္စတန်အရာရှိတွေကစစ်သည်တွေမှာပြောပါတယ်ဒီတိုက်ခိုက်မှုအတွက်ပါကစ္စတန်ယာယီဝန်ကြီးချုပ်အန်ဝါအိုဟက်ကာကာကပြစ်တင်ရှုံချကြောင်း Twitter ကနေပြောပါတယ်စစ်သား9ဦးတည်ဆုံးပြီးတော့အများပြဒဏ်ရာရစီတဲ့ဒီလောက်ရဟာတရားပေါ်ကြောင့်လည်းအကြမ်းဖက်လို့ရလို့လည်းပြောပါတယ်။အခင်းဖြစ်ပေါ်တဲ့ဒေသမှာ TTP လို့ခေါ်တဲ့ Pakistan Taliban ရဲ့အစိုးရတပ်တွေကိုပြစ်မှတ်ထားပြီးတော့မကြာခဏတိုက်ခိုက်လေရှိပေမဲ့အခုတိုက်ခိုက်မှုကတော့ဘယ်ဘက်ကလှုပ်ဆောင်လဲဆိုတာထုတ်မပြောသေးပါဘူး။ပြီးခဲ့တဲ့သတင်းပတ်ထဲမှာတော့တောင်ပိုင်း Waziristan ဒေသမှာ TTP တပုံတွေရဲ့တိုက်ခိုက်မှုကြောင့် Pakistan စစ်သား6ဦးသေဆုံးရပါတယ်။အခုလပိုင်းတွေအတွင်း Pakistan မှာပါကစ္စတန်တာလီဘန်နဲ့တခြားလက်နက်ကိုင်တပုံတွေတိုက်ခိုက်မှုတွေတိုးလာနေတာဖြစ်ပြီးတော့ဒီနှစ်ထဲဖြစ်ပေါ်တဲ့အကြမ်းဖက်တိုက်ခိုက်မှုကြောင့်ပါကစ္စတန်နိုင်ငံတော်လောဆစ်ဖက်နယ်ရပ်ပေတေဆွမ်းအသူ900လောက်ရှိနေပါပြီ။အိန္ဒိယအာဖဂန်မှာတာလီဘန်တွေထိန်းချုပ်ခဲ့တဲ့နောက်ပိုင်းအခုလိုအကြမ်းဖက်မှုတွေတိုးလာတာဖြစ်ပြီးကုလသမဂ္ဂအစိုးရခန်းစာတွေမှာတော့ဒီ TTP အဖွဲ့ဝင်ခန့်မှန်းခြေ6000လောက်အာဖဂန်နစ္စတန်နိုင်ငံထဲမှာလှုပ်ရှားနေတယ်လို့ပြောပါတယ်။